ပသမဂ္ဂခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာ 2.1 ထရီလျံနဲ့ကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်မှုကုစားရေးအစီအစဉ်တွေအတွက်အင်္ဂါနေ့အစောပိုင်းမှာသဘောတူညီခဲ့ကြပါတယ်။ကန့်သတ်ချက်တွေထည့်သွင်းသင့်သလားဆိုတာနဲ့ပတ်သက်ပြီးရန်ပုံငွေအတိအကျခွဲဝေချထားရေးမှာသဘောထားကွဲလွဲခဲ့ကြတာကိုနေ့ရောညပါ၄ရက်ဆက်တိုက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူညီချက်ထွက်လာတာပါ။ဥရောပသမဂ္ဂကောင်စီအကြီးအကဲ Charles Michel ကဒီသဘောတူလိုက်ပြီးဆိုတဲ့စကားတစ်လုံးနဲ့အတည်ပြုပေးခဲ့ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူစုစုပေါင်း 33,000 ခွဲရှိခဲ့ပြီး EU တွေကအီတလီ၊ပြင်သစ်နဲ့စပိန်တို့ဟာဒီရောဂါကြောင့်သေဆုံးမှုအမြင့်ဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်။ရောဂါပိုးမပြတ်အောင်အသွားအလာပိတ်ဆို့မှုတွေကိုအစိုးရအများပြားကအမိန့်ထုတ်ထားခဲ့တာကဥရောပရဲ့စီးပွားရေးကိုထိခိုက်စေခဲ့ပြီးဒီနှစ်မှာစီးပွားရေး 8.3 ရာခိုင်နှုန်းကျဆင်းသွားမယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းထားပါတယ်။နယ်သာလန်ဝန်ကြီးချုပ်မာခ်ရူတီကတော့ဒီအကူအညီတွေကိုတရားဥပဒေစိုးမိုးရေးကောင်စီနဲ့ဆက်ဆက်ထားစေချင်တယ်လို့ပြောပါတယ်။အဓိကအချက်ကတော့လက်ရာစွန်းအစိုးရတွေအနိုင်ရထားပြီးဒီမိုကရေစီနဲ့အနည်းငယ်ကင်းကွာတဲ့သဘောရှိတဲ့ဟန်ဂေရီ၊ပိုလန်နိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာဖို့ရည်ရွယ်တာဖြစ်ပါတယ်ရှင်။